ခုဆက်လက်ပြီးတော့ပြည်တော်စုကြန့်ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီမှခေါင်းဆောင်တူဖြစ်တဲ့သူရဥရှိမန်အပါဝင်တခြားထိပ်တန်းပါတီဝင်18ဦးကိုပါတီစည်းကမ်းဖောက်ပြမှုနဲ့ဧပြီလ22ရက်နေ့ကစပြီးတော့ပါတီကနေအနားပေးလိုက်ပါတယ်။ဒါပေမဲ့ပါတီစည်းကမ်းဖောက်ပြမှုနဲ့အနားပေးလိုက်တဲ့အထက်မှာ NLD အစိုးရမှတာသနာရေးဝန်ကြီးအဖြစ်တာဝန်ယူထားတဲ့သူရဥအောင်ကိုသာပါဝင်ပြီးတော့အလုပ်သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကိုတာဝန်ယူထားတဲ့ဦးသိန်းစွေမပါတဲ့အတွက်ပါတီစည်းမင်းဖောက်ပြမှုရထုတ်ပေးတယ်ဆိုတဲ့အကြောင်းပြချက်ဟာတသမတ်တည်းမရှိဘူးဆိုပြီးတော့နိုင်ငံရေးအခဲဖြတ်တွေကဝေဖန်ထောက်ပြနေကြပါတယ်။အပြည့်စုံကိုကိုစော်ဝင်းလိုင်ကတင်ပြပေးပါလိမ့်မယ်။
ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်ဟောင်းသူရဦးရှိမန်းကသူနဲ့တခြားပါတီဝင်18ဦးတို့ကိုပါတီကအနားပေးလိုက်ကြောင်းဧပြီလ22ရက်နေ့ကအကြောင်းကြားစာရခဲ့တယ်လို့ဧပြီလ24ရက်နေ့ရက်စွဲနဲ့သူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာကြေညာချက်ထုတ်ပြန်လိုက်တာပါပါတီဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်သမ္မတဟောင်းလည်းဖြစ်တဲ့ဦးသိန်းစင်ဦးဆောင်ပြုလုပ်တဲ့ပါတီခေါင်းဆောင်တွေရဲ့ CEO ဘက်ကနေသူရဦးရှိမန်းနဲ့အပေါင်းပါတချို့ကိုပါတီစည်းကမ်းဖောက်ပြမှုနဲ့ပါတီကနေထုတ်ပြစ်တယ်ဆိုတဲ့သတင်းနဲ့ထွက်လာပြီးနောက်တစ်နေ့မှာပဲသူရဦးရှိမန်းရဲ့ကြေညာချက်ထွက်လာတာပါနိုင်ငံရေးပါတီတခုမှာခေါင်းဆောင်တအုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူတွေနဲ့ထိတ်တန့်ပါတီဝင်တွေကိုအခုလိုစီကံဖောက်ပြမှုဆိုတဲ့အကြောင်းပြချက်နဲ့ပါတီကနေထုတ်ပြတဲ့နေရာမှာသာသနာရေးဝန်ကြီးတာဝန်ယူထားတဲ့သူရဥအောင်ကိုသာပါပြီးအလို့သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးသိန်းစွေမပါတဲ့အတွက်ပါတီရဲ့လှုပ်ထုံးလှုပ်နှီးနဲ့ပတ်သက်လို့တသမတ်ထဲမရှိတဲ့အပေါ်မေးခွန်းထုတ်ဆရာရှိနေတယ်လို့မြန်မာနိုင်ငံရေးအခြေအနေတွေကိုအနီးကလေ့လာဆောင်ကြည့်နေတဲ့ဒေါက်တာတင့်စွေကပြောပါတယ
်တွေးခါအကြီးကျယ်ဖြစ်เสียကောင်းပါတယ်အဲ့တော့အနေထားချင်းလည်းတူကြတယ်ဟလာပါတီမီကပါတီမှာလည်းရာထူးတာဝန်ကြီးကမတိမ်မီဒီမှာလည်းဝန်ကြီးဖြစ်လာတယ်ဆိုတော့ရည်ရွယ်မှုကတပိုင်းစီဖြစ်နေတော့ဟိုပါတီစည်းကမ်းဆိုတာပို့ပြီးတော့မှလူတွေကသိကြပြီးတော့မေကွန်ထုတ်ချင်ကြတဲ့အချက်လက်ကြီးဖြစ်ပါတယ်ပြည်သူလူထုပေါ့နော်အကြက်ခိုက်ပုံရိုးပါတီမဟုတ်တဲ့လူတွေကလည်းအမှန်တမ်းသိကြနေတယ်ဟိုကိစ္စတစ်ခုဖြစ်တယ်နိုင်ငံရေးပါတီတွေမှာအဲ့ဒီလိုထိတ်တန်းကောင်းဆောင်ပေါ့နော်ထိတ်တန်းကောင်းဆောင်တွေကိုလူသိချင်ကြဟိုထုတ်ရလောက်အောင်ထုတ်ခွင့်ပေးရလောက်အောင်ဒီဖြစ်လာတာဟာအဲ့နိုင်ငံရေးပါတီရဲ့တိဆောက်ထားမှုကိုဟိုမေခွန်ထုတ်เสียကတော့အကြီးကျယ်ဖြစ်တယ
်လက်ရှိကြံ့ခိုင်ရေးပါတီတွင်ဖြစ်ပေါ်နေတဲ့ပြိုင်ဆိုင်မှုတွေနဲ့ပါတီဝင်တွေကိုထုတ်ပြတဲ့လုပ်ရက်တွေဟာသူတို့ပါတီအတွင်းမှာရှိနေတဲ့ပြောင်းလဲရေးကိုမလိုလားသူတွေရဲ့တွန်းအားပေးမှုကြောင့်ဖြစ်နိုင်တယ်လို့လည်းဒေါက်တာတင့်ဆွေကသုံးသပ်ပါတယ်စစ်ထောက်လိုင်းအရာရှိဟောင်းဘုံမှုအောင်လင်းထုတ်ကတော့သူရဥရှင်မနဲ့တချိန်ကသူ့ရဲ့လှုပ်ဖို့ကင်ဘက်တမတော်အကြီးအကဲတွေအကြားသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတဲ့အချိန်မှာပဲဒေါန်ဆန်းစုကြည်ကလည်းစစ်တပ်ကမလိုလားတဲ့သူရဥရှင်မနဲ့နိုင်ငံရေးအရာနီးနီးကပ်ကပူးပေါင်းဆောင်ရွက်မှုတွေရှိနေတာကြောင့်အပြစ်ခတ်ရဆေးရည်နဲ့ပြည်တွင်းချင်းညာရေးကိုထိခိုက်စေနိုင်တယ်လို့သုံးသပ်ပါတယ
်ဥရှင်မကလည်းစီးပြင်းနဲ့ခုနကပြောတော့ဒေါန်သူ့ဘက်ကလည်းပုံပြမှာသူက close ဖြစ်လာတဲ့အပိုင်းတွေရှိလာကြတယ်တို့ကိုသစ္စာပေါက်ပြီးဆိုတဲ့ပုံစံမျိုးတွေဖြစ်လာကြတယ်ဟုတ်ကဲ့ဒီမှာတော့ဟိုသူကအရှင်းပြောတော့ဆိုတော့ grouping ဖွဲ့ပြီးတော့တို့ဒီရွေးကောက်ပွဲမှာရွေးကောက်ပွဲတက်လာလဲပါတယ်ရွေးကောက်ပွဲမှာစစ်တပ်ကလူတရာကျွန်တော်လွတ်တယ်ဒီဘုံမူကြီးနဲ့ပူဇော်ရှင်တွေအဲဒါကိုရှင်မန်းကလက်မခံဘူးအားလုံးဆိုတော့အဲ့ဒါလည်းသူပြဿနာတစ်ခုရှိတယ်ဆိုတော့အဲ့ဒီမှာစပြီးတော့မှတို့စစ်တပ်ကကိုရှင်မန်းရဲ့ကွဲတယ်တကယ်ဩဂတ်စမှာတို့အာဏာသိမ်းတဲ့သဘောမျိုးနဲ့ရှင်မန်းကိုပြုတ်လိုက်တယ်သူကကျွန်တော်နေတယ်လေဒီရခိုင်မဲမှာဆက်ပွဲကြီးဖြစ်လာတာဆိုဒီလိုလို့ကိုယ်ရှမ်းကိုသွားလို့မှချင်းချောက်တာလို့လေအချင်းကိုပြန်အောင်နေဖြစ်တာလဲဆိုလို့ဆာမှာဒီစစ်တပ်နဲ့ဒီတော့သူ့ရုပ်ပိုင်းမှာဘယ်လောက် compromise ထုတ်နိုင်မလဲဆိုလို့ဆာမျိုးတော့မှုကြည့်တယ်အခုကလည်းဒေါ်စုနဲ့နင်းအောင်လည်းနေတယ်အရှင်ပြည်တဲ့အနေထားမျိုးကျွန်တော်တို့မရှိလောက်ဘူးပြအဲ့တော့ဥရှေမန်းတို့အဖွဲ့ကြီးနဲ့ဒေါ်စုနဲ့ပေါင်းညားပြင်တော့စစ်တပ်နဲ့ဒီ NLD နဲ့ဒီရင်ကြားစီဆိုတာတော့ဒီ9နှစ်မှာဒီတိုင်းသွားရင်တော့ဒီနှစ်ထိုင်အောင်ပ
ြအခုကြက်ခန့်ရေးပါတီကထုတ်ပြလိုက်တဲ့18ဦးထဲမှာသူရဥရှင်မဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်နေတဲ့ဥပဒေရေးရာနဲ့အထူးကိစ္စရာများလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်အဖွဲ့ဝင်အများစုပါဝင်နေတဲ့အတွက်ကော်မရှင်အဖွဲ့ဝင်များအခြားပါတီဝင်များအပေါ်ပြည်ထောင်စုကြက်ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်ထိပ်ပိုင်းခေါင်းဆောင်ဆိုသူတချို့ဤပြုမှုလှုပ်ဆောင်မှုများသည်တည်ဆဲစည်းမျဉ်းစည်းကမ်းဥပဒေများနဲ့ညီညွတ်မှုရှိမရှိကိုပြည်ခံဖြိုးပါတီဝင်များအပါအဝင်ပြည်သူများနဲ့သက်ဆိုင်ရာတာဝန်ရှိသည့်အဖွဲ့အစည်းများကသုံးသပ်ဆုံးဖြတ်ဆောင်ရွက်ပေးရန်လိုအပ်မည်ဟုယူဆကြောင်းသူရဥရှင်မန်းကသူ့ရဲ့ Facebook လူမှုကွန်ရက်ကတစဉ်ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။သူဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်နေတဲ့ဥပဒေရေးရာနဲ့အထူးကိစ္စရာများလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်နဲ့ဆိုင်တဲ့ကိစ္စရာတွေအတွက်လာမယ့်ဧပြီလ28ရက်နေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်သွားမယ်လို့သူရဥရှင်မန်းကသတင်းထုတ်ပြန်ထားပါတယ်ခင်ဗျ။